Myanmar နိုင်ငံကအာဏာသိမ်းစစ်တပ်ကိုနိုင်ငံတကာကဖိအားပေးဖို့စနပြလူတို့တွေအာယုံဆိုင်လှုပ်ရှားလာနေကြတာပါမြန်မာစစ်ကောင်စီအနေနဲ့ပေးထားတဲ့ကတိအတိုင်းနောက်ထပ်ရွေးကောက်ပွဲပြုလုပ်နိုင်ဖို့စောင့်ကြည့်ဖိအားပေးမယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကပြောဆိုတဲ့ဆိုတဲ့သတင်းတွေထွက်လာတဲ့နောက်စစ်အာဏာသိမ်းမှုစတင်တဲ့ဆန္ဒပြသူတွေအတော်လေးသောတာထွက်ခဲ့ရပါတယ်။ဒါကြောင့်ဆန္ဒပြသူတွေဘက်ကဒီကနေ့မှအင်ဒိုနီးရှားတန်ရုံရှိကိုပေါ်အာယုံဆိုင်လာပါတယ်။အင်ဒိုနီးရှားတန်ရုံမှဆန္ဒပြနေသူတဦးကတော့ဆုံးရှုံးသွားတဲ့လူအခွေအရေကိုပြန်လည်ရရှိစေဖို့နဲ့မတရားမှုကိုဆက်ကျင်ခြင်းလို့ဆန္ဒလာပြရတာလို့ပြောပါတယ
်။ကျွန်တော်ဒီလိုအင်ဒိုတန်ရုံရှိမှလူငယ်တွေလာပြီးစုယုံပြီးဆန္ဒပြကြတယ်ဆိုတဲ့ရည်ရချက်ကတော့အဓိကတူညီတဲ့ပုံရည်ရချက်ကတော့ကျွန်တော်တို့ရဲ့ဆုံးရှုံးနေတဲ့လူအခွင့်အရေတွေကိုပြန်လည်ရရှိစေဖို့ရယ်နောက်ပြီးတော့ဒီရုံမာလုံးနဲ့သူတို့ရဲ့လုပ်ရက်တွေကိုဆန့်ကျင်နေတဲ့အတွက်ကြောင့်ကျွန်တော်မိရာကောက်ရိုးတမြင်ဆွဲတဲ့သဘောနဲ့ဆန္ဒလာပြနေခြင်းဖြစ်ပါတယ်အားလုံးလည်းတူညီတဲ့ရည်ရချက်ရှိကြလိမ့်မယ်လို့မျှော်လင့်ပါတယ်အရေးတော်ပုံအောင်ရမည
်အရင်ရက်တွေလိုပဲနိုင်ငံတကာတန်ရုံတွေတွားတဲ့လမ်းကိုအဖက်ဖက်ကတန်ဆူးကြိုးတွေတန်စကားတွေနဲ့ပိတ်ချထားပြီးရဲတပ်ဖွဲ့ကလုံခြုံရေးနေရာယူထားပါတယ်ဆန္ဒပြလူတို့ကလည်းအဲ့ဒီအနည်းနာမှပဲဆက်ပြီးဆန္ဒပြနေကြတာပါတန်ရုံတွေရှိမှစုဝေဆန္ဒပြကြတာကအန်တရာယ်ကင်းနိုင်တယ်လို့နိုင်ငံတကာရဲ့အာရုံစိုက်မှုပိုရလာနိုင်တာကြောင့်လက်ရှိတန်ရုံတွေရှိမှစုဝေဆန္ဒပြကြရတာလို့အင်ဒိုနီးရှားတန်ရုံမှဆန္ဒပြသူတွေကပြောကြပါတယ်။အင်ဒိုနီးရှားအစိုးရအနေနဲ့ဆန္ဒပြမြန်မာလူတို့ရဲ့အတန်ကိုနားထောင်ပြီးမြန်မာပြည်သူတွေဘက်ကရက်တည်ပေးဖို့တောင်းဆိုရတယ်လို့ဆန္ဒပြနေတဲ့မရွှေကြီးကပြောပါတယ်
။မြန်မာနိုင်ငံရဲ့အပြောင်းအလဲမှာဝိုင်းဝန်းပြီးတော့ကူညီပေးကြဖို့အတွက်ဒီနေ့အင်ဒိုနီးရှားတန်ရုံမှာလာပြောဆန္ဒပြတာပါအင်ဒိုနီးရှားတန်ရုံလူကြီးအနေနဲ့ဒီမှာနိုင်ငံကအပြောင်းလဲတဲ့ဒီလိုမျိုးဒီမိုကရေစီပြောင်းလဲမှုမှာဝင်ရောက်ပြီးတော့မြန်မာနိုင်ငံပြည်သူလူထုရဲ့လိုအပ်ချက်တွေကိုအလိုက်တိုင်းမျိုးပြီးတော့ဆန္ဒပြပေးဖို့အတွက်အာဆီယံနိုင်ငံတနိုင်ငံအနေနဲ့ကူညီပေးဖို့အတွက်ကိုတောင်းဆိုဖို့အတွက်ဆန္ဒလာပြဖြစ်ပါရှင့်
တန်ရုံတွေရှိမှဆန္ဒပြသူတွေကအာဏာသိမ်းစစ်တပ်ကိုပိတ်ဆို့တန်ခတ်ပေးဖို့ဖမ်းဆီးထားတဲ့နိုင်ငံကောင်ဆောင်တွေပြန်လွတ်ရေးနိုင်ငံတကာအနေနဲ့ဝိုင်းဝန်းချိုးပန်းပေးဖို့တောင်းဆိုနေကြတာပါအင်ဒိုနီးရှားတန်ရုံရှိမှဆန္ဒပြနေသူကိုအောင်အောင်ဦးကလည်းအခုလိုပြောပါတယ်
ကျွန်တော်အင်ဒိုနီးရှားတန်ရုံရှိမှကျွန်တော်တို့ပြည်သူတရက်လုံးလို့ကျွန်တော်မသုံးဆွဲပါဘူးအခုဒီမှာရောက်ရှိနေတဲ့ access ရှိကြတဲ့ပြည်သူတွေကအင်ဒိုနီးရှားတန်ရုံကနေတဆင့်အင်ဒိုနီးရှားပြည်သူတွေရောတကဘာလုံးကြားစီချင်တာကကျွန်တော်တို့ရဲ့ပုံမှန်ဘီမအတန်တွေပါကျွန်တော်တို့ government ကိုကျွန်တော်တို့ election ပြုလုပ်ပြီးရွေးချယ်ခဲ့ပြီးပါပြီဒါကိုဒီစစ်အာဏာသိမ်းကောင်စီကကျွန်တော်တို့ကိုရှေ့မှာမတရားအာဏာသိမ်းဟောဖြစ်တဲ့အတွက်ပြည်သူတွေကဒီအတန်တွေကိုထားပြီးတော့လာရောက်ထုတ်ပေါ်တာဖြစ်ပါတယ်ဒါဒီအင်ဒိုနီးရှားနိုင်ငံသူနိုင်ငံသားတွေနဲ့အင်ဒိုနီးရှားဆိုးရွားကိုကျွန်တော်တို့လာပြီးတော့ကျွန်တော်တို့အတန်ကြားစီတင်တာပါကျွန်တော်တို့ကလာပြီးတော့နောက်ဆက်နေရမျိုးတော့မဟုတ်ပါဘူးခင်ဗျာ
မြန်မာနိုင်ငံကအင်ဒိုနီးရှားတန်ရုံရှိအခုလိုဆန္ဒပြမှုတွေဖြစ်ပေါ်လာချိန်မှာပဲအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့မြန်မာလူထုဆန္ဒကိုအလေးထားကြောင်းနဲ့နောက်ထပ်ရွေးကောက်ပွဲလုပ်ပေးဖို့တောင်းဆိုတဲ့သဘောမဟုတ်ပါဘူးလို့သတင်းထောက်တွေကရှင်းလင်းခဲ့ပါတယ်နိုင်ငံတကာအာရုံစိုက်မှုရှိအောင်ဆက်အာဏာသိမ်းကန့်ကွက်ဆန္ဒပြနေသူတွေဘက်ကအမေရိကန်တရုတ်ဂျပန်ရုရှားအင်ဒိုနီးရှားစတဲ့နိုင်ငံတကာတန်ရုံတွေမှာရက်ဆက်ဆိုလိုစုဝေးပြီးလှုပ်ရှားလာကြတာပါအမေရိကန်ပြည်ထောင်စုအနေနဲ့စစ်ကောင်ဆောင်10ဦးအပါအဝင်မြမစီးပွားရေးလုပ်ငန်းကြီးတစ်ခုလက်အောက်ခံကုမ္ပဏီ3ခုကိုတန်ခတ်အရေးယူလိုက်ကြောင်းအမေရိကန်ဗန်နာရေးဝန်ကြီးဌာနကနေဖေဖော်ဝါရီ17ရက်နေ့ကကြေညာထားပါတယ်ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းအဝန်းကတော့ဆန္ဒပြလူထုအပေါ်အင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုလေးစားလိုက်နာဖို့လည်းတတိပေးထားပါတယ်ရှင်ကျမအက်ကနွန်ပါ